ကဘာပေါ်မှာဘာသာရေးလွတ်လပ်ခွင့်ထိုးပေါက်တဲ့အထူးစိုးရင်ရတဲ့နိုင်ငံတွေရဲ့အမိကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကတောက်ကြနေကထုတ်ပြန်ကြေညာရမှာမြန်မာနိုင်ငံလက်ထက်ဆုံးကပါဝင်နေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကထုတ်ပြန်ကြေညာရမှာမြန်မာတရုတ်ပြည်သူသမ္မတနိုင်ငံကျူဘာ၊ Eritrea ၊ Iran ၊ မြောက်ကိုရီးယား၊ Pakistan ၊ Sorry Arabia ၊ Nicaragua ၊ Russia စတဲ့နိုင်ငံတွေဟာဘာသာရေးလွတ်လပ်ခွင့်ထိုးပေါက်မှုအထူးစိုးရင်ရတဲ့နိုင်ငံတွေဖြစ်တယ်လို့ကြေညာပါတယ်။အစိုးရတွေကိုယ်တိုင်ဒါမှမဟုတ်အစိုးရမဟုတ်တဲ့အခြားအဖွဲ့အစည်းတွေကလူတူတယောက်ပေါ်သူတို့ရဲ့ကိုယ်ကွယ်ယုံကြည်မှုကြောင့်ချင်းချောင်းနောက်ဆက်တာတွေဖန်စီထောင်ချတာတွေညှဉ်းပန်းနှိပ်စက်တာတွေနဲ့တပ်ဖြတ်တာတွေထိကျူးလွန်တယ်လို့ဆိုပါတယ်။ဒီလိုအခွင့်အရေးချိုးဖောက်မှုတွေကိုအမေရိကန်ပြည်ထောင်စုအနေနဲ့လက်ခံမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။တချို့နေရာတွေမှာကိုယ်ကွယ်ယုံကြည်မှုအပေါ်နိုင်ငံရေးအရာအမျက်ထုတ်တာတွေလည်းရှိပါတယ်။ဒီလိုလှုပ်ဆောင်မှုတွေဟာအမုန်းတရားတွေကိုဖန်တီးပေးသလိုစီးပွားရေးအရာလုံခြုံမှုကိုလည်းချင်းချောက်ပါတယ်။ဒါအပြင်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုလည်းချင်းချောက်ပါတယ်လို့ဆက်လက်ဖော်ပြထားပါတယ်။ဒါအပြင် Algeria, Africa ဘဟုပိုင်းနိုင်ငံ၊ Comoro နဲ့ Vietnam နိုင်ငံတွေကိုအထူးဆောင်ကြည့်ရမယ့်နိုင်ငံတွေအဖြစ်ဝန်ကြီး Blinken ကကြေညာပါတယ်။အဲဒီနောက်မှာတော့ Islamic အစွန်းရောက်အဖွဲ့တွေဖြစ်တဲ့ Al Shabaab, ISIS, Greater Sahara, ISIS, West Africa,တာလီဘန်အပါအဝင်အာဖရိကမှာလှုပ်ရှားနေတဲ့ရုရှားခြေစားလက်နက်ကိုင်ဖြစ်တဲ့ဝန်ဂါဂရုပတို့ကိုလည်းအထူးစိုးရင်ရတဲ့အဖွဲ့တွေဖြစ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကကြေညာခဲ့ပါတယ်။